ထိုင်းမြန်မာနယ်စပ်ကန်ချက်တမူရီပြည်နယ်ဓမ္မခန်တရဆေးရုံမှာကိုဗစ်ကူးစက်ပေးနေတဲ့နေရာကနေမြန်မာတွေထွက်ပြေးသွားကြတာပါ9ယောက်ထွက်ပြေးခဲ့ပြီမဲ့တယောက်ကိုပြန်ရှာတွေ့ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်သူတို့ပြေးတာတော့9ယောက်ပေါ့9ယောက်ဆိုတော့အဲ့ဖြစ်တဲ့အခါကျတော့အဲ့လိုပြေးတဲ့အခါကျတော့ပြေးအောင်ပြေးတဲ့အချိန်သူတို့လမ်းပြီးတော့ဟိုဒီမိကရေစကန်နဲ့အားလုံးအကြောင်းကြားတာပေါ့အကြောင်းကြားလို့သူတို့အဲ့မှာလိုက်ပြီးတော့ပြန်ရှာဖွေတွေ့တာတော့တစ်ယောက်ပြန်တွေ့တယ်လေးယောက်ကတော့အမှလွတ်မြောက်နေတာပေါ့နော်ဒါကြောင့်မို့ဒီလူတွေနဲ့ပတ်သက်ပြီးတော့သူတို့ပညာပေးတာဟောရဒီလူတွေကိုတွေ့ရသလိုရှိရင်အကြောင်းကြားပေးဖို့တတိထားဖို့ပေါ့ဒီကတော့မိန်းလေး၃ယောက်ကြားလေးနေရဟုတ်တယ်
ဒီရောက်တော့ထိုင်းအနာပိုင်းတွေကလိုက်လံရှာဖွေနေသေးဖြစ်ပါတယ်။ကိုဗစ်ကူးစက်ပြန့်ပွားမှုဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ပြည်သူတွေအနေနဲ့တွေးရှိပါကရဲစခန်းကိုချက်ချင်းအကြောင်းကြားပေးကြပါလို့လေ။နယ်မြေကန်ထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးသူတို့ထွက်ပြေးသွားကြတဲ့အတွက်သူတို့သွားရလမ်းတစ်လျှောက်ကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားနိုင်တဲ့အန္တရာယ်တွေလည်းများပါတယ်
။အာဒီလိုမျိုးထွက်ပြေးကြတာအမှန်အန္တရာယ်တော့ရှိတာပေါ့။ဘာလို့လဲဆိုတော့သူတို့မှကူးနေဆိုသူတို့ဘလူးရေကြီးသွားတွေ့တယ်။အဲ့မှာတောက်ဆောက်လိုက်ရတယ်အဲ့ဒီသူတို့သွားခဲ့တဲ့လမ်းတော်ချောင်းဥမာသူတို့လိုင်းကားစီးလိုင်းကားပြီးရင်သူတို့သွားနေတဲ့အိမ်အဲ့ဒီ community အကုန်လိုက်ရတော့မှာအဲ့ဒါကိုဟိုဥစားပေါ့ပုံပြီးတော့သူကမြန်မာပြည်အနေနဲ့ဆိုရင်အဲ့ဒီခုနကိုသွားခဲ့တဲ့နေရာတွေသိကြပြောနိုင်မှာဒါသူတို့ဆိုလို့ရှိရင်ဒါဟိုဟာဖောက်ရက်တဲ့ဟာလေအဲ့ဒါဟိုပြောရမယ်ဆိုကိုဗစ်နဲ့ပတ်သက်တဲ့ဒီဥပဒေရှိတယ်လေအဲ့လိုမျိုးဟိုဖတ်ပြီးတယ်ဆိုလို့ရှိရင်အဲ့လိုကုသရောဂါပြန့်ပွားမှုနဲ့ပတ်သက်တဲ့ဥပဒေအရာသူတို့ဖန်ဆီးရေးယူလို့ရတယ်ဗျနောက်ပြီးတော့အရေးကြီးတာကတော့အဲဒီကုသမှုနဲ့ပတ်သက်ပြီးတော့အငြင်းရှိတာပေါ့ဗျာ
သူတို့ဘာကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတော့မသိရပါဘူးထိုင်းနိုင်ငံမှာကုသမှုအများဆုံးပြည်နယ်တွေကတော့ဘန်ကောက်စမုတ်စခွန်စမုတ်ပရာကန်ချွန်ဘူရီပထုံဌာနီနွန်ထဘူရီနခွန်ပထုံဖာတနီအယုဒ္ဓယာချက်ချင်းဆောင်စားတဲ့ပြည်နယ်တွေဖြစ်ပြီးဒီပြည်နယ်တွေထဲမှာနေထိုင်အလုပ်လုပ်ကြနေကြတဲ့မြန်မာရှေ့ပြောင်းလူသမားတွေထဲမှာလည်းကိုဗစ်ကပ်ရောဂါကူးစက်နေကြသူတွေစုစုပေါင်းထောင်နဲ့ချီရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေ့စဉ်1000ကျပ်လောက်တိုးလာပြီးအခုဆိုရင်ကူးစက်သူ432,600ကျော်ရှိတယ်လို့ဒီကနေ့ဇူလိုင်လ20ရက်နေ့မှာလည်းကိုဗစ်အတည်ပြုလူနာအသက် 11,000 ကျော်ရှိနေပါတယ်။တိစုံသူကတော့စုစုပေါင်း3500ကျော်ရှိလာပြီဆိုပြီးထိုင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်